ဂျကန်ပြည်နယ်မှာတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့အထက်မှာသူမြန်မာပြည်ကိုတွားရောက်စဉ်ကတွေ့ဆုံမေးမြန်းခဲ့တဲ့ရိုဟင်ဂျာမွတ်စလင်တွေလည်းပါကောင်းပါနိုင်တယ်ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကအောက်တိုဘာလ25ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာအစည်းအဝေးခန်းစာတင်သွင်းတဲ့အခမ်းအနားမှာအထက်တွင်ပြောကြားသွားတာဖြစ်ပါတယ်။ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့မြန်မာအစိုးရကြုံတွေ့နေရတဲ့အခက်အခဲတွေကိုထင်ရပေါ်လွင်အောင်တင်ပြခြင်းမရှိခဲ့တဲ့ပုံမှာစိတ်ပျက်မိကြောင်းလည်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဟောက်တူဆွမ်းကပြန်လည်ခြေပခဲ့ပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာမြောက်ကိုရီးယားနဲ့အီရန်စတဲ့သုံးနိုင်ငံအတွက်တာဝန်ပေးရခြင်းခံထားရတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အသီးသီးကသက်ဆိုင်ရာနိုင်ငံအလိုက်အထွေထွေညီလာခံလူ့အခွင့်အရေးကော်မတီရှင်းမောက်မှာသူတို့ရဲ့အစီရင်ခံစာတွေကိုဗိုလ်ထုနေကတင်ပြခဲ့ကြတာပါမြမအရေးနဲ့ပတ်သက်လို့အထူးကိုယ်စားလှယ်မစ်ယန်ဟီလီကဥစွာတင်ပြရမှာမကြသေးခင်ကရခိုင်ပြည်နယ်တွင်ဖြစ်ပေါ်ခဲ့တဲ့အခြေအနေတွေပေါ်စိတ်မကောင်းဖြစ်မိကြောင်းနဲ့သူမြမပြည်တွားရောက်စဉ်ကတွေ့ခဲ့တဲ့ရိုဟင်ညာတွေပါအခုထွက်ပြေးလာကြတဲ့အထက်မှာပါဝင်နိုင်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ
် I have found events of past weeks devastating.The reports of villages in northern Rakhine that have been torched and destroyed are villages that I personally visited.
လွန်ခဲ့တဲ့သတင်းပတ်တွေအတွင်းရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေအတွက်ကျမအနေနဲ့စိတ်မကောင်းဖြစ်ရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမီးရှို့ဖျက်ဆီးခံရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့နေရာတွေဟာကျမကိုယ်တိုင်တွားရောက်ခဲ့တဲ့နေရာတွေဖြစ်ပါတယ်။ထွက်ပြေးလာကြတဲ့ဆိုတဲ့သူတွေထဲမှာကျမအရင်တွားရောက်ခဲ့တဲ့အချိန်တွေမှာတွေ့ဆုံခဲ့သူတွေလည်းပါကောင်းပါလာနိုင်ပါတယ်။ဒီလူတွေဟာငြင်းချမ်းစွာနေထိုင်ခွင့်ရဖို့အလုပ်လုပ်ခွင့်ရဖို့လွတ်လပ်စွာသွားလာခွင့်ရဖို့မိသားစုဝင်တွေနဲ့မိတ်ဆွေတွေထံသွားရောက်လဲပတ်ခွင့်ရဖို့အလှူရှင်တွေနဲ့ဆေးဝါးကုသပေးတဲ့နေရာတွေကိုသွားနိုင်ဖို့သူတို့သားသမီးတွေပညာသင်ကြားခွင့်ရဖို့ဒါမှမဟုတ်ကောင်းမွန်တဲ့အစားအစာကိုကျွေးမွေးခွင့်ရဖို့တွေအတွက်ကျမထံမှတောင်းဆိုခဲ့ကြသူတွေဖြစ်ပါတယ
်။ဩဂုတ်လ25ရက်နေ့ကမောင်တော်ဒေသမှာရှိတဲ့လုံခြုံရေးရခိုင်စခန်း30ကိုအာဆာလို့ခေါ်တဲ့ရိုဟင်ဂျာအကြမ်းဖက်သမားတွေရဲ့ဝင်ရောက်တိုက်ခိုက်ခြင်းခံခဲ့ရပြီးတဲ့နောက်မြန်မာလူမျိုးရေးတပ်ဖွဲ့တွေကအဲ့ဒီဒေသမှာနယ်မြေရှင်းလင်းရေးပြုခဲ့တာပါ။ဒါပေမဲ့အာဆာအဖွဲ့ကအဲ့ဒီလိုအကြမ်းဖက်တိုက်ခိုက်ခြင်းမပြုခင်တရင်နှစ်ပတ်အလိုကလေးကမြန်မာစစ်တပ်ကအဲ့ဒီဒေသကိုတိုက်ရင်တရင်ပို့ခဲ့တယ်လို့မစ်ဆန်ဟီလီကပြောပါတယ
်။ Two weeks before 25 August and an army battalion was flown in.Into Rakhine State to help augment the security there. I then
Okola 25ရက်နေ့မတိုင်ခင်တရင်နှစ်ပတ်အလိုမှာအဲ့ဒီဒေသကလုံခြုံရေးအခြေအနေတွေကိုထိမ့်သိမ်းဖို့ဆိုပြီးမြန်မာစစ်တပ်ကတိုင်ရင်တရင်ပို့ခဲ့ပါတယ်။အဲ့ဒီတရင်ကြားကြချင်းမဲ2016အောက်တိုဘာ9ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်မှုမျိုးထပ်ပြီးမဖြစ်ရအောင်အခြေအနေတွေကိုစိုးရိမ်တဲ့အကြောင်းကျွန်မချက်ချင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မနေ့အောက်တိုဘာလနဲ့အခုနှစ်ဩဂုတ်လကြားလူပေါင်း9,800 လောက်ထွက်ပြေးခဲ့ကြတာပါ။ဩဂုတ်လ25ရက်နေ့အဖြစ်ပြက်နောက်ပိုင်းမှာတော့နှစ်လအတွင်းအဲ့ဒီထက်9ဆလောက်များတဲ့ဒုက္ခတွေတွေထွက်ပြေးခဲ့ရပါတယ
်။ရခိုင်ပြည်နယ်မှာထပ်မံဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအဖြစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခတွေအရေးအတွက်ဟာအခုအချိန်ထိ6သိန်းကျော်သွားပြီလို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။မြန်မာအစိုးရအနေနဲ့လက်တလောလှုပ်ဆောင်တဲ့အချက်တွေကိုလည်းမစ်ယန်ဟီလီကထည့်သွင်းပြောကြားခဲ့ပါတယ
်။ Giving access to the human rights Council fact-finding mission would be a good start. My main concern is the current situation of the Rohingya community.
ကုလသမဂ္ဂလူ့ခွင့်ရေးအချက်အလက်ရှာဖွေရေးအဖွဲ့ကိုလာရောက်ခွင့်ပြုရန်ဟာပထမဆုံးလှုပ်ဆောင်တဲ့အချက်ဖြစ်ပါတယ်။ကျွန်မအဓိကစိုးရိမ်တာကတော့လက်တလောရိုဟင်ဂျာအတိုင်းဝန်းရင်ဆိုင်နေရတဲ့အခြေအနေနဲ့ရှစ်ဆက်သူတို့အတွက်ဘာဖြစ်လာမလဲဆိုတဲ့အချက်ပဲဖြစ်ပါတယ်။ Kofi Annan ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကတင်ပြထားချက်တွေအားလုံးကိုရိုးသားစွာအကောင့်ထဲပေါ်ခြင်းအပြင်ရခိုင်ပြည်နယ်ရင်းမှာနေထိုင်သူအားလုံးကြားမှာထပ်ခါတလဲဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်စေအောင်မကပဲရိုဟင်ဂျာတွေကာလကြာရှည်စွာတိုင်းပြည်မဲ့ဖြစ်နေတဲ့အခြေအနေနဲ့ဆယ်စုနှစ်တွေနဲ့ချီးပြီးဖိနှိပ်ခံရတဲ့ဘဝတွေကလည်းလွတ်မြောက်စေမှာဖြစ်ပါတယ်
ရိုဟင်ဂျာတွေနေရပြန်ပို့ရေးဆွေးနွေးတဲ့အစီအစဉ်တွေမှာ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချနေတိုင်းသူများကူညီရေးအဖွဲ့တို့ပါဝင်ခွင့်မပြုဖို့မြန်မာအစိုးရဘက်ကတောင်းဆိုထားတာကိုသူ့အနေနဲ့သိရှိထားကြောင်းလဲမစ်ယန်ဟီလီကထည့်သွင်းပြောကြားခဲ့ပါတယ်လူခွင့်ရေးအထူးကိုယ်စားလှယ်ယန်ဟီလီအစီရင်ခံစာတင်သွင်းပြီးတဲ့နောက်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဟောက်တို့ဆွမ်းကလည်းအစီအခံစာအပေါ်မြန်မာအစိုးရရဲ့သဘောထားတွေကိုပြန်လည်ခြေပခဲ့ပါတယ
် would have reflected the difficulties of resolving the problems that are a legacy of decades of internal conflicts isolation and underdevelopment
ဒီကနေ့အတွင်းဆယ်စုနှစ်နဲ့ချီပြီးတည်ရှိခဲ့တဲ့ပြည်ပခအမွေနှစ်တွေတိကျအထူးကြံဆွန့်ပယ်ခံထားရမှုဖွံ့ဖြိုးမှုနောက်ကျမှုစတဲ့အခက်အခဲပေါင်းများစွာကိုမြန်မာအစိုးရရင်ဆိုင်နေရတာကိုအထူးကိုယ်စားလှယ်ရဲ့အစီအခံစာထဲမှာထင်ရှားဖော်ပြခဲ့ရင်ကောင်းမွန်မယ်လို့ကျွန်တော်တို့ယူဆပါတယ် ဒါကြောင့်စီးရင်ခန်းစာမှာဖော်ပြထားတဲ့အကြံပြုချက်တွေပေါ့ကျွန်တော်တို့အနေနဲ့စိတ်ပြတ်မိပါတယ်ဒီစီးရင်ခန်းစာကဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတိုက်ရိုက်တော်လောက်ကောင်းတွယ်ဝိုင်းယူတော်လောက်ကောင်းတည်ရောက်မှုရှိစေနိုင်ပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမြန်မာနိုင်ငံဟာလူ့အခွင့်အရေးကိုခုခံကာကွယ်ခဲ့တယ်လို့သိတာတဲ့ဖွံ့ဖြိုးမှုရှိအောင်လည်းလှုပ်ဆောင်ခဲ့ပါတယ်ဒီလုပ်ငန်းစဉ်ကိုဆက်ပြီးအကောင့်ထည့်ဖော်သွားဖို့ကျွန်တော်တို့တန်လိမ့်ထန်ချထားပါတယ
်ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေနေရာပြောင်းလဲရေးအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနယ်စပ်ဒေသမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေပြည်လဲရေးအတွက်လက်ရှိမြန်မာနိုင်ငံမှာရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးနဲ့ဆွေးနွေးပြီးနိုင်ငံနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့ကိစ္စကိုလည်းတာမကြီးဟောက်တို့စွမ်းကထည့်သွင်းပြောကြားခဲ့ပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့တောင်းဆိုချက်တွေကိုအလေးထားဆောင်ရွက်သွားမယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းပြောကြားထားပြီးဖြစ်ကြောင်းတာမကြီးဟောက်တူစွမ်းကထပ်လောင်းပြောကြားခဲ့ပါတယ်
။ We will answer the call of the international community with our deeds and action rather than words.
နိုင်ငံတကာရဲ့တောင်းဆိုချက်တွေကိုစကားနဲ့ပြောနေမယ်စာအလုံးနဲ့တက်တည်ပြသွားမယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းမကြသေးခင်ကပဲပြောကြားခဲ့ပြီးဖြစ်ပါတယ်။
ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီကိုဒေါက်ဆန်းစုကြည်ဦးဆောင်ပြီးအောက်တိုဘာလ18ရက်နေ့မှာဖွဲ့စည်းလိုက်တာကိုကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီယောဗိုလ်ထုနေကပြုလုပ်တဲ့အစည်းအခါသာတင်သွင်းတဲ့အခမ်းအနားကိုတက်ရောက်လာကြတဲ့ကုလသမဂ္ဂအထွေထွေညီလာခံလူ့ခွင့်ရေးကော်မတီဝင်နိုင်ငံတွေကကိုယ်စားလှယ်တွေကပါပြောကြားခဲ့ကြပါတယ်ခင်ဗျာ